အန်အန်ဂျီမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရလက်ထက်မှာငင်းချင်ရေးနဲ့အမျိုးသားရင်ကြားစစ်ရေးကျူးပန်းမှုအနေနဲ့21ရာစုပင်လုံငင်းချင်ရေးဆွေးနွေးပွဲတွေကျင်းပခဲ့တာအခုဆိုရင်3ချိန်ရှိခဲ့ပြီဖြစ်ပါတယ်ဒီပင်လုံနီလာခံတွေရဲ့ဆွေးနွေးချက်တွေနဲ့သဘောတူညီချက်တွေကနေပြီးတော့မြန်မာနိုင်ငံရဲ့ငင်းချင်အလားအလာနဲ့ပတ်သက်လို့ UPDJC ပြည်အောင်စုငင်းချင်ရေးဆွေးနွေးမှုပူးတွဲကော်မတီဒုဥက္ကဋ္ဌဒေါက်တာ Slide Lemon စာခေါင်အစိုးရအဖွဲ့ကိုယ်စားလှယ်ဦးလာမောင်ရွှေနဲ့ငင်းချင်လုပ်ငန်းစဉ်မှာငင်းပညာအထောက်အကူဖြစ်အားဖြင့်ကူညီနေတဲ့ဒေါက်တင်းတင်းအောင်တို့ကိုတရားချင်းနီလာခံပြီးမှဖိတ်ခေါ်ပြီးတော့ VOA မြန်မာဝိုင်းအက်ဒီတာဒေါက်ကင်ဆွေးဝင်းနဲ့အတူသုံးသပ်ဆွေးနွေးထားကြပါတယ်ပထမပိုင်းဖြည့်ဆွေးနွေးမှုမှာတော့နောက်တစ်ချိန်ကျင်းပမယ့်သရုပ်ထအချိန်နီလာခံအတွက်မျှော်လင့်ချက်နဲ့ပတ်သက်လို့ဦးလာမောင်ရွှေကအခုလိုစာပြီးတော့ဆွေးနွေးထားပါတယ
်ဒီနောက်လာမယ့်ဒီ6လလောက်အတွင်းမန္တလေးကလုံနိုင်ဖို့အစိုးရဘက်ကတော့ဒီနီလာခံပြည်ထောင်တဲ့ကြိုတင်ပြင်ဆင်မှုတွေအကုန်လုံးကျွန်တော်ဆက်လုပ်တော့မှာတော့ဒီနီလာခံတဲမှာမလုပ်ခင်မှာလဲဒီတစ်နှစ်လောက်ဒီနီလာခံကလုံနိုင်ဖို့အတွက်အားယူရတာရှိပါတယ်အဲ့တော့ဒီမှာတော့ခုနပြောတဲ့ကျွန်တော်တို့အတွေ့အကြုံများပြောရင်တော့ဒီလိုညီညာရေးပေါ်တဲ့နေရာမှာအဓိကစိန်ခေါ်မှုကတော့ယုံကြည်ချက်ပါပဲ။အဲဒီယုံကြည်ချက်ဒီတယောက်နဲ့တယောက်ကြားထဲမှာရှိရင်တော့ဒီ process တွေကပိုပြီးတော့ကျွန်တော်တို့မြန်လာနိုင်တာမျိုးရှိတယ်။ဒါနဲ့ကျွန်တော်အနေနဲ့တော့ဒီ process မှာပါဝင်လို့ရတယ်တဲ့ကျွန်တော်ပြုလိုက်တော့ပါတော့။အဲတော့ဒီနိုင်ငံရေးရည်ရည်တို့ဝယ်ဒီညီညာရေးရတယ်တော့အတက်ကြတော့ရှိတယ်ခင်ဗျာ။အတက်ကြရှိတယ်ပြီးခဲ့တဲ့ကျွန်တော်တို့ဒီမျိုးသားဆက်နိုင်ငံဆွေးနွေးရေးပွဲတွေမှာတက်ဆုံမှုတချို့ရှိခဲ့တဲ့အတွက်ကျွန်တော်တို့နည်းနည်းနှီးခဲ့တာတော့ရှိတယ်ဒါပေမဲ့အခုကျွန်တော်တို့ဒီပြန်စတဲ့ဒီ UPDJC နဲ့လုပ်ငန်းကော်မတီထဲမှာတော့အားလုံးကဒီညီညာရေးအတွက်ကိုအထူးဂရုပြုပြီးတော့ view ဆက်ပြီးတော့ပို့ဆောင်ရလာတာတခုသတိထားမိတယ်မနေ့ရက်ဆိုရင်ကျွန်တော်တို့ UPDJC အစည်းအဝေးည7နာရီလောက်မှာပြီးပါတယ်ဒီမှာလဲဒီမှာရှိတဲ့ဆွေးနွေးပွဲတွေအားလုံးကြားထဲမှာဒါကိုအလေးကျူးနဲ့အရင်ထားတယ်ဒီပုံမှန်ညီညာရေးဒီဖြစ်စရာရှိ ਉਹ ရှိရမယ် process ကဆက်သွားဖို့လိုတယ်ဆိုတော့စိတ်ကိုတော့အားလုံးမှာတွေ့ရတဲ့အတွက်တော့ပို့တော့ကျွန်တော်တို့ဝမ်းသာအားရမိတယ်အဲ့အတွက်ဒီကြားထဲမှာလည်းတန်းသာဒီဤကိုခေါင်းဆောင်တွေကလည်းသူတို့ရဲ့ဒီမူဝါဒပေါင်းထဲမှာညှိနှိုင်းပေးသူဟိုညှိရတဲ့အားလုံးကိုမနေ့ကညှိနှိုင်းပေးလိုက်တာတွေ့ရတဲ့အတွက်တော့ကျွန်တော်အမြင်နဲ့ပြောရင်တော့ဒီအခုလာတဲ့အထက်မှာတိုးတက်မှုကြတော့အများကြီးတစ်စင်းတစ်စင်းတော့ရှိနေတယ်။ရလာအပြင်တော့နေအောင်နေပဲဒါပေမဲ့နောက်တစ်စင်းသွားဖို့အတွက်တော့ကျွန်တော်အနေနဲ့တော့ပို့တော့ဟိုယုံကြည်မှုတွေတော့ပို့ရှိတာပေါ့
။ဟုတ်ကဲ့ပါ။ဟိုအခုဒီဟိုနေဆက်ရရသူပြေလုံးမတိုင်ခင်မှာဒီခန္ဓာကြီး၅ခုပေါ့နော်နိုင်ငံရေးစီးပွားရေးလူမှုရေးလုံခြုံရေးတော့မပါဘူးပေါ့နော်။မြန်မာနဲ့တဘာဝပတ်ဝန်းကျင်၅ခုဆွေးနွေးတဲ့အထက်မှာဒီနိုင်ငံရေးနဲ့ပတ်သက်ပြီးတော့ဆွေးနွေးတဲ့အခါမှာဒီကြားမှဒန်းတူရေးနဲ့ပတ်သက်ပြီးတော့သဘောတူညီမှုရခဲ့တာသိရပါတယ်အဲ့တော့ဒီကြားမှဒန်းတူရေးနဲ့ပတ်သက်ပြီးတော့ဒီသဘောတူညီခဲ့တဲ့အချက်နဲ့ပတ်သက်ပြီးတော့နည်းနည်းလေးရှင်းပြပေးပါလားရှင်တော်တင်နေအောင
်ဟုတ်ကဲ့အာကျွန်တော်ကိုယ်တိုင်လည်းဒီနိုင်ငံရေးခိုင်ခံတာမှာပေါ့နော်တွားပြီးတော့မှဒီဂျန်ဒါနဲ့ပတ်သက်ပြီးတော့ကြားမှဆိုင်ရာညီညာမှုပေါ့ဒန်းတူညီညာမှုနဲ့ပတ်သက်ပြီးတော့တွားပြီးတော့ရှင်းပြခွင့်လည်းရခဲ့ပါတယ်ပေါ့နော်လုပ်ငန်းကုမ္ပဏီဆွေးနွေးမှာအဲ့တော့နောက်ပိုင်းတော့ဆွေးနွေးမှုချဲ့အရာကြာသွားတဲ့အချက်က၄ချက်ရှိပါတယ်အဲ့ဒီ၄ချက်မှာအဲ့ဒီကျမဆိုင်ရာဒန်းတို့ညီများမှုရဲ့အောက်မှာပေါ့နော်ပထမဆုံးတစ်ချက်ကတော့ဟိုပြောမယ်ဆိုလို့ရှိရင်တော့ဒီခွဲခြားဆက်ဆံမှုမရှိစေရင်းနဲ့ဒန်းတို့ညီများမှုရှိစေရေးအတွက်မူဝါဒချမှတ်ရမယ်ဆိုတဲ့အချက်ဖြစ်ပါတယ်ပေါ့နော်ဆိုတော့ဒီအချက်ကလည်းဒါတကယ် basic အခြေခံကြတဲ့အချက်ဖြစ်တယ်အဲ့တော့အဓိကလုံးဝဟိုဥစားကျမလေးကွဲပြားမှုပုံမှာမူတည်ပြီးတော့မှအခြေခံပြီးတော့မှခွဲခြားဆက်ဆံမှုလုံးဝမရှိရဘူး။ဒန်းတူညီများမှုရှိစေရေးအတွက်မူဝါဒချမှတ်ရမယ်ဆိုတာဒါတကယ်ကိုပြည်ထောင်စုအစ်စ်နဲ့တနိုင်ငံလုံးလွှမ်းခြုံတဲ့မူဝါဒကိုဖြစ်သွားတဲ့အကြောင်းမလို့ဒါကျွန်တော်တို့ဒီတိုင်းပြည်မှာပေါ့နော်ရှိနေတဲ့ဒါဟိုဒေသအသီးသီးမှာရှိနေတဲ့လူမျိုးစုတိုင်းရင်းသားပေါင်းစုံပေါ့ဒီကိုယ်တွေကျင့်သုံးနေကြတဲ့အဲဒီနေ့ထုံးစံနေအချို့တွေဆိုလို့ရှိရင်အမျိုးသမီးတွေခွဲခြားဆက်ဆံထားတာတွေရှိတယ်ပေါ့နော်ဆိုတော့အမျိုးသားနဲ့အမျိုးသမီးမတူဘူးဆိုတဲ့ဟာမျိုးပေါ့ဒါမျိုးတွေကအဲ့ဒါလွှမ်းမိုးသွားပြီးတော့မှဒါဟာတကယ်ပဲပေါ့နော်အမျိုးသမီးတွေအတွက်အရေးကြီးတယ်ပေါ့နော်အခွင့်အလမ်းတစ်ခုကိုဖွင့်ပေးလိုက်တယ်ဆိုတာမြင်တယ်အဲ့ဒါတကယ်အရေးကြီးတဲ့အချက်ဖြစ်ပါတယ်အဲခါခွေးရကြတော့ဒီကဏ္ဍအတီးတီးတွေအမျိုးသမီးများအနည်းဆုံး30ရာခိုင်နှုန်းပါဝင်ရေးကိုအားပေးရန်ဆိုတဲ့အချက်ဟိုကြဟိုသဘောတူကြတယ်ပေါ့နော်ဆိုတော့ဒီအချက်မှာတော့နည်းနည်းဝေဝါးတယ်ဆိုတာကိုတွေ့ရတယ်ပေါ့နော်ဆိုဝမ်းသာစရာအကောင်းပါတယ်ကဏ္ဍအတီးတီးဆိုတာဟိုဒါပေမဲ့လည်းဘယ်ကဏ္ဍအတီးတီးကိုပြောချင်တာလဲဘယ်နေရာတွေကိုပြောချင်တာလဲပေါ့အဲ့ဒါတွေကတိတိကျကျမရှိနေဘူးပေါ့နော်ဒါနိုင်ငံရေးကဏ္ဍမှာဆွေးနွေးရတဲ့အကြောင်းမလို့တကယ်တမ်းဖြစ်တဲ့နာကတော့နိုင်ငံရေးဆိုင်ရာဆုံးဖြတ်ချက်ချတဲ့နေရာတွေမှာ အမျိုးသမီးတွေကရှိမနေတဲ့အတွက်ကြောင့်မလို့ရှိလာအောင်ပေါ့နော်ကိုကဒီအထူးအခွင့်အရေးအနေနဲ့ဒါစီတော်မှာလည်းတိုက်တွန်းထားတယ်အမျိုးသမီးတွေနိုင်ငံရေးမှာပါဝင်မှုအတွက်ကိုတိုက်တွန်းတဲ့အနေနဲ့ယာယီအထူးလှုပ်ဆောင်ချက်အနေနဲ့ကိုတာစနစ်ကိုသုံးပြီးပါဆိုတာတိုက်တွန်းထားတာဖြစ်တယ်နောက်ကားငယ်အချက်ကကြတော့ဒီမှာကျတော့အာဒါလည်းအမျိုးသမီးတွေအတွက်အရန်အရေးကြီးတဲ့အချက်ဖြစ်တယ်ပေါ့နော်အဲ့ဒါကတကယ်ပဲဟိုဝန်တာစရာကောင်းပါတယ်ကားငယ်ချက်ကတော့ရှားမရေးရအခြေပြုအကျန်းဖက်မှုများအားကာကွယ်နိုင်တဲ့မူဝါဒများကိုချမှတ်အကောင့်ထည့်ဖို့ဆောင်ရွက်ရန်ဆိုတဲ့ဟာကတော်တော်လေးဟိုဟာဖြစ်ပါတယ်အရေးကြီးတယ်အဲ့တော့ကျွန်တော်တိုင်းပြည်မှာအားလုံးသိတဲ့အတိုင်းပဲပေါ့မျိုးသမီးတွေကတကယ်ကိုအကျန်းဖက်မှုတွေစိတ်ပိုင်းဆိုင်ရာလိင်ပိုင်းဆိုင်ရာဟိုကိုယ်ခန္ဓာပိုင်းဆိုင်ရာအကျန်းဖက်မှုတွေဖြစ်နေတဲ့အခါကျတော့ဒါတွေကိုကာပါဖြစ်မလားပေါ့နော်အဲ့မူဝါဒတွေချမှတ်တဲ့ဥစ္စာနောက်တော့လေအခြေအနေအမျိုးမျိုးရှိပါတယ်ဟိုအိမ်တွင်းမှာတော့မှအိမ်တွင်းအကျန်းဖက်မှုတွေဖြစ်နေတယ်အဲ့တော့ကျွန်တော်ကပတ်ဝန်းကျင်မှာလည်းမလုံခြုံဘူးအဲ့ဒါတွေကဒီမူဝါဒကချမှတ်အကောက်တဲ့ဖောက်ဆောင်ရဲ့တော့တော်တော်လေးကိုဟိုအားရစရာကောင်းတယ်မျိုးသမီးများတော့ဝမ်းသာစရာဖြစ်ပါတယ်အဲနောက်ဆုံးကတော့ဂါကြီးကတော့အဲ့ဒီကျောင်းမဆိုင်ရာတန်းတို့ညီများမှုကိုအထောက်အကူပြုစေဖို့အတွက်မျိုးသမီးများရဲ့စွမ်းဆောင်ရည်ကိုမြင့်တင်ပေးရမယ်ပေါ့နော်အဲ့တော့ကောင်းပါတယ်ဒါမျိုးသမီးများရဲ့စွမ်းဆောင်ရည်ကိုမြင့်တင်ပေးတော့လည်းပဲဒီချက်ကကြတော့လေဟိုဒီအမျိုးသမီးခွင့်ရေးလှုပ်ရှားတဲ့လူတွေမြင်နေတာကဒါကအမျိုးသမီးတွေကစွမ်းဆောင်ရည်မရှိလို့ဒီလိုမျိုးနေရာမျိုးမရှိတာဆိုတော့အချက်ကိုတွားပြီးတော့မှထောက်ပံ့ပေးနေတဲ့ဟာဖြစ်နေတယ်။တကယ်တမ်းဆိုရင်စွမ်းဆောင်ရည်ရှိတဲ့ရှိပြီးသားအမျိုးသမီးတွေအများကြီးရှိနေတယ်။ဒါပေမဲ့သူတို့တွေကဒီနေရာကိုရောက်လာဖို့အတွက်အခွင့်အလမ်းတွေမပေးလို့စွမ်းဆောင်နိုင်ခွင့်မရှိလို့မရောက်တာဆိုတဲ့ဟာမျိုးသူတို့ argue လုပ်ထားတာရှိပါတယ်။အဲတော့တကယ်တမ်းဒီမှာဆိုလို့ရှိရင်စွမ်းဆောင်နိုင်ခွင့်ရှိမရှိတဲ့လူတွေကိုစွမ်းဆောင်ရည်ပေးရမယ်၊မြှင့်တင်ပေးရမယ်။ရှိပြီးသားလူတွေကိုလည်းစွမ်းဆောင်နိုင်ခွင့်အစွမ်းပြခွင့်ကိုနေရာလေးတွေပေါ့နော်ဖန်တီးပေးရမယ်ဆိုရင်ပိုပြီးပြေစုံမယ်လို့ထင်ပါတယ်ကျွန်မ
ဟုတ်ကဲ့ပါမြန်မာနိုင်ငံရဲ့လူဦးရေအချို့ကြည့်လို့ရှိရင်လည်းအမျိုးသမီးလူဦးရေကများနေတဲ့ခါကျတော့ဒီအမျိုးကျားမဒန်းတူရေးဆိုတဲ့ကန္တာကလည်းအမတန်မှအရေးပါတဲ့ကန္တာတစ်ခုပါပဲဒေါက်တာဆလိုင်းလျောင်လျံမိုးရှင်အဲဒီအခုကျွန်မတို့ဒီပြီးခဲ့တဲ့ဒီညီလာခံကြီးမှာပေါ့နော်ဟိုအမတန်မှအရေးကြီးပါတယ်ငြိမ်းချမ်းရေးလို့ပြောလိုက်တာနဲ့ဒီတိုင်းနဲ့နိုင်ငံရေးနဲ့လုံးချိုရေးရအမြဲတမ်းအရေးကြီးပါတယ်အဲ့တော့ဒီနိုင်ငံရေးမှာလည်းဒီတစ်ခုလောက်ပဲပေါ့ဆွေးနွေးနိုင်ခဲ့တယ်လုံးချိုရေးဆိုတာအမြဲတမ်းအရေးကြီးပါတယ်ဒီတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအတွက်လုံးချိုရေးလက်ရှိမယ်ဒီတပ်မတော်ဘက်ကလည်းရှိမယ်ဒီအများပြည်သူလူထုရဲ့အသက် OA စီစဉ်ကာကွယ်ရတဲ့လုံးချိုရေးကြီးလည်းရှိပါတယ်အဲ့တော့လုံးချိုရေးမပါဘဲနဲ့လုခဲ့တဲ့ဒီညီလာခံအစည်းအဝေးကြီးကဟိုရှေ့ဆက်ပြီးတော့ဘလို့များသွားဖို့သွားနိုင်မလဲပေါ့နော်ဘလို့သုံးသပ်လို့ရပါလဲရှင
်အဲမင်္ဂလာပါကျွန်တော်တို့အနေနဲ့လုံချုံရေးကန္တာမရှိပဲခြံခဲ့တာမဟုတ်ပါဘူးလုံချုံရေးကန္တာကိုဆွေးနွေးပါတယ်ဒါပေမဲ့ဆုံးဖြတ်ချက်ဖြစ်နေမချသေးဘူးပြီးတော့ပြည်ထောင်စုသဘောတူစာချုပ်စိတ်အပိုင်းဖြစ်နေချုပ်ဆိုနိုင်ခြင်းမရှိသေးဘူးအဲ့ဒါပါပဲဆိုတော့ကျွန်တော်တို့အနေနဲ့ကြည့်မယ်ဆိုရင်ကန္တာငါးခုစလုံးကဆက်ဆက်မှုရှိတယ်အဲ့ဒီဆက်ဆက်မှုကိုကျွန်တော်တို့အနေနဲ့အချိန်ဆမီမီမစဉ်းစားနိုင်ဘူးဆိုရင်တစ်ခုချင်းတစ်ခုချင်းကိုကွက်ပြီးတော့စဉ်းစားမယ်ဆိုရင်တော့ဒါပို့ပုံစံကြီးကပြည်ပြင်းမှာမဟုတ်ဘူးပုံတံကြီးကပြည်ပြင်းမှာမဟုတ်ဘူးအခုနေနဲ့ကျွန်တော်တို့အဓိကအခြေခံကဒီပြည်ထောင်စုကြီးကိုဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ကိုအခြေခံပြီးတော့တည်ဆောက်ရမယ်ဆိုတာအခြေခံကြီးဖြစ်ပါတယ်အဲ့ဒါကနေတစ်ဆက်တစ်ဆက်တည်းဖြစ်နေတာဒီမိုကရေစီစနစ်လို့ကျွန်တော်တို့ပြောလိုက်လို့ရှိရင်ဒီမိုကရေစီစနစ်ကလူထုကိုအခြေခံတာဖြစ်တယ်လူထုကိုအခြေခံတာဖြစ်တဲ့အတွက်လူထုကရွေးချယ်တင်မြှောက်သောအစုအသားတင်အထိတ်ဆုံးကဖြစ်ပါတယ်အထွတ်အမြတ်ဖြစ်ပါတယ်ဆိုတော့အဲ့ဒါနဲ့ဆက်ဆက်ပြီးတော့ကျွန်တော်တို့စဉ်းစားဖို့လိုတာတတ်မတော်ဆိုတာအယတ္တအစုရဲ့အုံမှာရှိရမယ်ဆိုရက် civilian supremacy အရေးကြီးဆုံးချက်ဖြစ်ပါတယ်ဆိုတော့ဒီဟာကြီးကဆက်ဆက်မှုရှိပါတယ်အဲ့ဒီတွေ့ကြုံကျွန်တော်တို့အနေနဲ့ကလုံခြုံရေးကန္တ security sector တစ်ခုထဲကိုပဲကျွန်တော်တို့စဉ်းစားလို့မရဘူးနိုင်ငံကြီးကန္တနဲ့ဆက်ဆက်ပြီးတော့စဉ်းစားဖို့လိုတယ်အဲ့ဒီတွေ့ကြုံကျွန်တော်တို့အရင်တခါပြောထားတာတော့ကျွန်တော်တို့ဟိုနိုင်ငံရေးကန္တမှာအဓိကအခြေခံကြဆုံးဖြစ်တဲ့ဖက်ဒရယ်အခြေခံမှုနဲ့ဒီမိုကရေစီအခြေခံမှုကိုကျွန်တော်တို့ဆွေးနွေးမယ်ဆိုပြီးတော့ဖြစ်လာပါတယ်။ဆိုတော့ဖက်ဒရယ်အခြေခံမှုကိုကျွန်တော်တို့ဆွေးနွေးမယ်ဆိုရင်တော့ပြည်ထောင်စုရဲ့ဖွဲ့စည်းမှုပုံသဏ္ဍာန်အဲ့ဒီပြည်ထောင်စုထဲကပြည်ထောင်စုအဖွဲ့ဝင်ပြည်နေတွေရဲ့ခံကန္တပြီးတော့အဲ့ဒီထက်တိုင်းရင်းသားလူမျိုးတွေရဲ့အတန်တူညီမျှခွင့်ကိုယ်ပိုင်ပြဋ္ဌာန်းခွင့်စတဲ့အပြင်ဆက်ဆက်မှုတွေရှိတယ်။ဒီဆက်ဆက်မှုတွေနဲ့ကျွန်တော်တို့ထိတ်တိုက်ရင်ဆိုင်မှုတွေထိတ်တိုက်ရင်ဆိုင်မှုမဟုတ်ဘူး။ဟိုတိစုမှု sorry စကလုံးမှားသွားပါလေ။အဲ့ဒီတိစုမှုတွေပေါ်တဲ့အခါကျတော့ကျွန်တော်တို့ဖက်ဒရယ်ချီခံမှုမှာကျွန်တော်တို့သဘောတူထားပေမဲ့ပြည်ထောင်စုသဘောတူစာချုပ်အစိတ်ပိုင်းဖြစ်တဲ့ဤနေ့ထိလည်းမှမထူးနိုင်တာရှိတယ်။ เอดาเยสสัมมุกะเปโปมายักขัดลาตะเลยสรุปอคุเลสิจิมปะณีเดนีลาคามากันดะปองสุงเนซุยเนมุกุจิเมสวินซีปวายกันดะมาอัจฉะตะเฉเปตโบตุไนเดนามียากันดะมา2เฉเปตโบตุไนเดနိုင်ငံကြီးကနမှာဒီလက်ချက်ပဲသဘောတူနေတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ကိုချီခံပြီးတော့ပြည်ထောင်စုကြီးကိုထူထောင်ရမှာဖြစ်တဲ့အတွက်ကျွန်တော်တို့တင်ပြတဲ့အစုပြုချက်အားလုံးကအဲ့ဒီစနစ်ရဲ့ဘောင်အတွင်းမှာပဲကျွန်တော်တို့တင်ပြတာဖြစ်ပါတယ်။ဥပမာဖြင့်ကျွန်တော်ပြောမယ်ဆိုရင်စီးပွားရေးကဏ္ဍမှာပြည်ထောင်စုအစိုးရကဆောင်ရွက်ရမယ့်စီးပွားရေးကဏ္ဍပြည်နယ်အစိုးရကဆောင်ရွက်ရမယ့်စီးပွားရေးကဏ္ဍစတဲ့အဖြစ်ရှိလာမယ်။ဒါဆိုရင်ပြည်နယ်အစိုးရကဆောင်ရွက်တဲ့အခါဘယ်လိုဆောင်ရွက်မလဲဆိုတာကျွန်တော်တို့တင်ပြတာပြည်နယ်ဖွဲ့စည်းပုံစံကဥပဒေအတွင်းရည်ရွယ်ပြဋ္ဌာန်းထားသည့်အတိုင်းဆောင်ရွက်ရမယ်ဆိုတော့ဖြစ်လာ။သို့တော့ကျွန်တော်စောစောကပြောသလိုပေါ့ဖက်ဒရယ်ချီခံမှုမှာပြည်နယ်ဖွဲ့စည်းပုံစံဥပဒေစီချင်းကိုမူအဖင်သဘောတူထားပြီးသားဖြစ်ပေမဲ့ပြည်ထောင်စုသဘောတူစာချုပ်မှာထုတ်ဆူလို့မရသေးတဲ့ခါကျတော့ဒီစကလုံးတွေကိုခုကျွန်တော်တို့သဘောတူမဲ့နေရာမှာတုံ့လို့မရတာလည်းအများကြီးရှိလာပါလေ။အဲ့ဒီတွေ့ကြုံလို့ဆိုပြောချင်တာတော့ဆက်ဆက်ပြီးတော့ပြောချင်တာကတော့အဲ့ဒီအခြေခံမူလေးတူကိုကျွန်တော်သဘောတူမယ်ဆိုရင်အခုနင်းနင်းလေးရတယ်ဆိုတာဆွေးနွေးထားတာလည်းအများကြီးပဲဒါပေမဲ့ဒီချက်လေးကိုကျွန်တော်ရလိုက်တာနဲ့ကျွန်တော်ဘုံကနေနဲ့ကျွန်တော်အများကြီးရမှာပါဟု
တ်ကဲ့
အဲ့ဒီတွေ့ကြုံကျွန်တော်မျှော်လင့်ချက်အများကြီးရှိပါတယ်လို့
ဟုတ်ကဲ့ပါ
တောင်းခင်ဆိုရင်တွေ့ဆုံမြင်ထားတာဖြစ်ပါတယ်